နေပြီးတော့ဒက္ခိဏခရိုင်တရားရုံးရှိမှာသတင်းတွားယူခဲ့တဲ့ BBC သတင်းတောင်နဲ့မြစည်းမသတင်းဌာနအယ်ဒီတာဟောင်းတို့တို့ဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုဘယ်လိုဆွဲချက်နဲ့ဖမ်းဆီးတယ်ဆိုတာနဲ့ဘယ်နေရာမှာထိန်းသိမ်းထားတယ်ဆိုတာအခုချိန်ထိတော့မသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုမခင်ဖြူထွေးပြောပြပေးပါရှင်။ဒီနေ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှာ NLD ပါတီနာယကဥဝင်းထိန်ရုံးချင်းရဲ့ပတ်သက်ပြီးသတင်းယူဖို့ရောက်ရှိနေတဲ့အချိန်အဲ့ဒီသတင်းတောင်မှဦးအဖမ်းခံရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာ BBC နေပြည်တော်သတင်းတောင်ဦးအောင်တူရနဲ့စစ်ကောင်စီကလုပ်ငန်းလိုင်စင်ရပ်ဆိုင်ထားတဲ့မင်းစီမသတင်းဌာနနေပြည်တော်အက်ဒီတာဟောင်းဦးတန်းထိုက်အောင်လို့ဖြစ်ပါတယ်။သူတို့ကိုဘယ်လိုပုံမှန်နဲ့ဘာကြောင့်ဖမ်းနေဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာဆရာဦးစီတူအောင်မြင်ကတော့လက်တော်သတင်းမီဒီယာသမားတွေသတင်းရယူခွင့်အနည်းဆုံးအခြေအနေဖြစ်နေပြီလို့ပြောပါတယ်
။ဒီတရားရုံးဆိုတဲ့ဥစ္စာကသရပြပွဲလည်းမဟုတ်ဘူး၊ဘာလည်းမဟုတ်ဘူး၊ဒီလိုနေရာမျိုးမှာတော့ဖမ်းမယ်ဆိုတော့ကျန်တဲ့အဲ့လိုမျိုးသရပြပွဲလိုနေရာမျိုးတွေအခြားသောနေရာမျိုးတွေမှာဆိုရင်တော့ဟိုသတင်းတော့ဆိုရင်ဖမ်းပါပဲဆိုတဲ့ဟာပဲသူကအရင်ဖမ်းတော့တယ်။အဖမ်းပြီးတော့မှသူစစ်ဆေးကြည့်မယ်သတင်းတော့ဟုတ်လားမဟုတ်လား။ဒါဟုတ်ပြီသတင်းတော့ဟုတ်ပြီဒီဥစ္စာကဆိုရင်လည်းသူကအလုပ်လုပ်ပေးနေတယ်လေပေါ့။အဲ့တော့ဟိုတရားဝင်စပ်ပုံတင်တာကမဟုတ်ဘူး။ဟုတ်ပါလားသူတို့ပြည်နာတဲ့ဟာလည်းဖြစ်တယ်ဆိုရင်တော့အဲ့ဒီချက်ကိုသူကင်ပြီးတော့သူရေးယူမှာပေါ့ဆိုတော့ဟိုတရင်တော့ဒီကတော့ပြမပတရင်ယူဖို့မလွယ်ဘူးဆိုတော့အခြေအနေမျိုးကိုဒါပြတာပဲလေအဲ့လိုပဲနားလည်ရမှာပေါ့
ဒီနေ့ဦးဝင်းထိန်တရားရုံးယုံကျင်းတရင်ကိုတခြားတရင်ဌာနတွေကတရင်တော့တွေလည်းတွားရောက်တရင်ယူခဲ့ကြပြီးတခြားတရင်တော့တွေပြန်သွားပြီးတော့သူတို့နှစ်ဦးရဲ့ကြံတော့မှအခုလိုဖမ်းခေါ်သွားတာဖြစ်တယ်လို့မြေပြော်အခြေစိုက်တရင်သမားတို့ကပြောပါတယ်နေ့ရက်စလုံးကိုစစ်မေးစရာရှိလို့လိုက်ခဲ့ပါဆိုပြီးရဲကားမဟုတ်ပဲတိတ်စီးကားပေါ်ကိုခေါ်တင်သွားတဲ့အကြောင်းမျက်မြင်တွေ့သူတူကပြောပါတယ်။ဥရောပသူရောကိုဘယ်သူဘယ်ဝါမှန်းမသိတဲ့တွေကခေါ်ဆောင်သွားတဲ့အပေါ်မှာအချူပဲစွရင်တဲ့အကြောင်း BBC တင်းဌာနကပြောပါတယ်။သူ့ကိုရှာတွေ့ဖို့လှုံ့ဆော်နိုင်ကြတဲ့အားလုံးလုံးနေတဲ့အကြောင်းသူဘယ်မှာရှိတယ်ဆိုတာနဲ့ဘေးရန်ကင်းတယ်ဆိုတာသိရဖို့ကူညီပါလို့အာနာပါနေကိုတောင်းဆိုပါတယ်ဆိုပြီးတော့လည်း BBC ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟာဦးစရာလှိုင်ကတော့လက်ရှိအချိန်ဟာသတင်းမီဒီယာလောကအတွက်အမှောင်ဆုံးအချိန်တစ်ခုလို့ပြောပါတယ်
။ဒီဆိုရင်တရားနေအားလုံးသိလိုက်ရတာတရားဝင်သွားလာနေတဲ့လောက်ကင်ကြီးရဲ့မီဒီယာရဲ့အပိတ်ခံရတာပေါ့။ဒီကုန်းကပြည်သူ့ကတည်းကစပိတ်ခံရတယ်။နောက်ပြီးတော့စနတ်တော်မှာသတင်းလိုက်ယူနေတယ်။သတင်းတော့ပုံသတင်းတော့လည်းတရားသိအောင်အထင်ရှားအောင်ဒီတော့မှလည်းဖန်ခံရဆိုအဲ့ဒီကကျွန်တော်ကတော့ခွင့်ရမရှိတော့ဘူး။နောက်ပြီးတော့မှဟုတ်တယ်နဲ့ကျူကျဲနေလေအများကြီးပဲလေဆိုင်းဆိုင်တဲ့ defense တွေတော့ကမာရင်ပြရဆိုလို့ရှိရင်လည်းကျုံကတဲ့ဝင်နေရိုက်ခွဲနေတဲ့ဆိုင်းရကိုဖမ်းသွားရပေါ့ဆိုတော့တကယ်တရားမဲ့ကျူကျဲနေတဲ့ကိစ္စဆိုတော့ကျွန်တော်လက်ရှိနေထိုင်ရတဲ့ဒေသအလုပ်လုပ်ခွင့်ဆိုတာအရှိမရှိတော့လို့ပဲတုံ့တက်လို့ရပါတယ်။တော့ကျွန်တော်တို့ဒေသဆရာကြီးကိုတိုင်ကားချင်းအဲ့ဒီကြားထဲမှာနေနေရတယ်ပေါ့လေဆိုတော့ဒါတော့လည်းအများဆန်တော့အများလေးသူတို့ကခံရတာပေါ့လေဆိုတော့လောက်လက်လျှော့နေတဲ့ဗီဒီယိုတောက်ကလေးတလူချင်းကျန်တဲ့ပြည်ကကြီးရှိတဲ့အခါကျတော့ဒေသဆိုင်ရာတွေကပို့ပြီးတော့စိုးလာပေါ့နော်ပို့ပြီးတိကျလာပြီချင်းတော့လည်းခွင့်လုံးဝမရှိတော့လို့ပြောပြရပါတယ
်မကြသေးခင်ရပိုင်းကလုတ်တဲ့စစ်ကောင်စီတရင်စာရှင်းလင်းပွဲမှာ BBC တရင်တော်ဦးအောင်သူရရဲ့မိန်းကလေးတစ်ခုအပေါ်စစ်ကောင်စီပြောဝင်ရကပြင်းပြင်းထန်ထန်ကြုတ်ကျင်တဲ့ဖြစ်ရရှိခဲ့ပါတယ်ဒါပေမဲ့လည်းအခုဖမ်းဆီးမှုကအဲ့ဒီနေနံကျက်နဲ့ဆက်ဆက်သလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးကြပြင်လုပ်ငန်းလိုင်စင်ပိတ်ထားတဲ့မင်းစီမာတရင်ဌာနကအက်ဒီတာဟောင်းဦးတန်းထိုက်အောင်ကိုပါဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုလည်းမသိရသေးပါဘူးဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးနေမြန်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံချက်ဆိုတာမရှိခဲ့ပါဘူးစေဘွာရတရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ချိန်ကတည်းကဆိုရင်မြန်မာနိုင်ငံမှာတရင်ထောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကအယောက်20ကျော်ပြန်လွတ်ခဲ့ပါတယ်အခုအချိန်မှာတင်းတောင်20ထက်မနည်းဖမ်းဆီးခံထားရတဲ့ဖြစ်ပြီးဒီထဲက10ဦးထက်မနည်းဟာနှစ်ရွှေချောင်းတန်းစားခံရနိုင်တဲ့ပုံမှန်မျိုးတက်ပြီးတရားစွဲဆိုခံထားရပါရဲ့ရှင်